ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထက်ကြုံရတဲ့ဒီကြောပြန်ပြည်ပကတ်တွေအတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတည်ကြလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖွဲ့စည်းစုံစမ်းမဲ့အကြောင်းမြန်မာဆွေရကကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြန်လည်တင်းမြတ်ရေးတည်ငြိမ်ရေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တစ်ယောက်ကိုဖွဲ့စည်းမှဖြစ်ကြောင်းတမန်တော်ရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူငယ်ရေးကစ်ကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူငယ်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားပြီးကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့လဲဖိအားပေးတိုက်တွန်းမှုတွေကြီးထွားလာနေချိန်မှာမြန်မာဆွေရကကြေညာလိုက်တာပါ။တမန်ရုံးရဲ့ကြေညာချက်ထဲမှာတော့ ARS စွန့်ရအုပ်စုရဲ့ချင်းဖက်တက်ခတ်မှုရဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့ကိစ္စတွေကိုနိုင်ငံတကာကကျွမ်းကျင်သူပုဂ္ဂိုလ်တူဦးပါဝင်ဖွဲ့ဝင်3ဦးနဲ့စုံစမ်းစစ်ဆေးမှဖြစ်ကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကပြည်ခရင်ထဲကျုံ့ရတဲ့ပြည်ပခတ်တွေမှာမြန်မာလူငယ်ရေးတပ်ဖွဲ့တွေအပြင် ARS ရဝင်းကြားဆွေရအုပ်စုကလည်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖွဲ့ NSD International ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ထားတာပါ။မြန်မာဆွေရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့ ARS အုပ်စုရဲ့ကျူးလွန်မှုတွေအပြင်လူငယ်ရေးတပ်ဖွဲ့တွေလူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုပါစုံစမ်းသွားမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရခိုင်ပြည်နယ်ကပြည်ပကတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လူရက်တွေကလူမျိုးတုံးရှင်းလင်းတဲ့အဆင့်ထိရောက်ခဲ့ကြောင်းဆွဆွဲထားပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံတကာကဆွဆွဲနေကြတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းပြောဆိုထားကြပါတယ်။